အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာတက်ပါ။ Black Holes လို့ခေါ်တဲ့တွင်းနဲ့ကြီးတွေနဲ့ပတ်သက်ပြီးနားလည်လောက်အောင်တက်တည်ပြခဲ့တဲ့သုံးဦးဖြစ်တဲ့ Britain သိပ္ပံပညာရှင် Sir Roger Penrose, German လူမျိုးပမောက္ခ Reinhard Genzel နဲ့ American ပမောက္ခ Andrew Gass တို့သုံးဦးကို2020အတွက်ယူပဗေဒ Nobel ဆုပူးတွဲပြီးချီးမြှင့်ခဲ့ပါတယ်။ဒီတွင်းနဲ့ကြီးဟာနိုင်ငံဝေးတန်းအတယ်မှာရှိနေတဲ့ဆိုတော့ကိုသူတို့တက်တည်ပြနိုင်ကြပါတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာဂရီတာပြောတယ
်။ဒီနေ့ဒီ Black Hole နဲ့ပတ်သက်ပြီးဒီတစ်ခေါက်လဲ Nobel ဆုထပ်ရကြတော့သူကိုနှစ်ခုပေးလိုက်တယ်တစ်ခုက theory နဲ့ပတ်သက်တဲ့ဟာအဲ့ဒါတော့ပါမောက္ခ Roger Penrose ဆိုတာ Oxford တက္ကသိုလ်ကလွန်မြာမနာမည်ကြီးတဲ့ပါမောက္ခပါအဲသူကတော့အဲ့ဒီ twin energy ရဲ့အကြောင်းလေးလာတာနဲ့ပတ်သက်တဲ့ theory နဲ့ရတယ်အဲနောက်တစ်ပိုင်းကတော့ပါမောက္ခနှစ်ခုအဲတယောက်က Max Planck Institute Germany ရပေါ့နော်အဲ့ဒီကပါမောက္ခရဲ့သူနာမည်ကတော့ Reinhard Genzel လို့ခေါ်ပါတယ်အဲ့သူဒီပညာရှင်ရဲ့ပြီးရဲ့အခါကျ Andrea Gay ဆိုတာအမျိုးသမီးပါသူက California ပြည်နယ်တက္ကသိုလ် UCLA ပေါ့နော်အဲ့ဒီကပါမောက္ခရဲ့သူတို့ညအောင်ပြောပြပ
ါဒီ twin energy နဲ့ပတ်သက်ပြီးတော့ဒီ theory မှာရတဲ့ပါမောက္ခအကြောင်းပြောပြပေးပါသူ့ကိုဘာကြောင့်ပေးတာလဲဆိုတာ
ဟုတ်ကဲ့ Professor Roger Penrose ရတဲ့ Nobel ဆုကတော့သူက theory နဲ့ပတ်သက်ပြီးရပါတယ်1930လောက်ခရီးကနေ special theory of relativity ပေါ့နော်အထူးနိုင်ရယူပဒေတာ theory ကို Albert Einstein ကနေပြီးတော့သူပြုစုခဲ့ပါတယ်အဲ့ဒီ theory အရဆိုလို့ရှိရင်နော်အလွန်တရာမှတိတ်ပြီးတဲ့ drug ဆိုင်ခဲဥမာနေလိုဟာမျိုးနေတဲ့အဆမတန်များရမယ်အဲ့လောက်တိတ်ပြီးတဲ့ဓာကြီးတွေပြတ်သုံးသွားတဲ့အခါကြလို့ရှိရင်အလွန်တရာမှတိတ်ပြီးတဲ့နေရာတစ်ခုဖန်တီးလို့ဖြစ်သွားမယ်ဆိုပြီးတော့ပြောခဲ့တယ်အဲ့ဒိုင်းနဲ့သူကAlbert Einstein အဲဒီက twin energy ရှိတယ်သူမဟောခဲ့ဘူး။ဒါပေမဲ့1965ခုနှစ်မှာအဲဒီပါမောက္ခ Roger Penrose ကသူက Einstein ရဲ့ဒီကွနနိုင်ရသီအူရီကိုအတုံးချပြီးတဲ့အခါကျတော့သူကသင်္ချာပါမောက္ခလည်းဖြစ်တဲ့အတွက်သူကသင်္ချာနီးတစ်မျိုးနဲ့သူ drop on 20တခုသင်္ချာနီးတခုခေါ်လိုက်တယ်။အဲဒီခေါ်လိုက်တဲ့ဟာပေါ်မူတည်ပြီး twin energy ကြီးရှိနိုင်တယ်ဆိုတဲ့ဟာကိုသူကတွက်ပြခဲ့ပါတယ်အဲ့ကလေးက။အဲဒါပေမဲ့အဲဒီကချက်ချင်းမရဘူး။ဒါပေမဲ့သူ့ရဲ့ theory ဒီတွက်ချက်ပုံတွက်ချက်ညီဒီတင်ချာပေါ့နော်ယူပါရတဲ့တင်ချာကိုတုံပြီးတွက်တယ်နီးနဲ့အတုံးချပြီးတော့ဟိုနောက်ပိုင်းကျတော့ Stephen Hawking လို့ပါလို့ကတုံပြီးတဲ့အခါဒီ twin energy တွေအကြောင်းဒီအဆက်ကြောပလာကြီးဘယ်အချိန်အနည်းစသည်ပေါ်ပေါက်လာလဲဆိုတဲ့ဟာတွေကိုလေ့လာတဲ့ဟာတွေကိုလုပ်ဖို့အတွက်ကို theory အခြေခံရပါတယ်အဲဆိုတော့အခုအနှစ်2020သူအသက်90ရှိပါပြီ89 90ရဲ့အခုကြမှာအခုအချိန်ကြမှာပေးတင်တယ်လေထင်ပါတယ်အဲ့ဒါကြောင့်သူထိုက်တိုက်တိုက်နိုင်ရတာဖြစ်ပါတယ
်ဟုတ်ကဲ့နောက်နှစ်ယောက်ကတကယ်လက်တွေ့လုပ်ပြရခဲ့တယ်ဆိုတော့နှစ်ယောက်က
ပြရတာတော့အဲ့ဒီဟိုအဲ့ပါမောက္ခတရားနှစ်ယောက်ပေါ့နော် Max Planck ကပါမောက္ခရဲ့ UCLA ကပါမောက္ခအမျိုးသမီးရဲ့အဲ့တော့သူတို့နှစ်ဦးတွဲပြီးတော့ဒီနေဆက်ကြဝလာကြီးကဘယ်မှာရှိလဲဆိုလို့ရှိရင်ဒီနဂငွေတန်းကြီးပေါ့နော် Milky Way လို့ခေါ်ပါတယ်အင်္ဂလိပ်လိုအတူတူအတိုင်းကြီးပါလေဆိုလို့ရှိရင်စက်ကြဝလာကြီးထဲမှာဒီလိုနဂကွေးတန်းမျိုးပေါင်းတန်းထောင်ပေါင်းများစွာရှိပြီးရှိတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ဒီစက်ကြဝလာရှိတဲ့နဂကွေးတန်းကြီးရဲ့အလယ်မှာအဲ့လောက်ကိုဟိုတိတ်တိစများတဲ့ဟောပေါ့နော်ကျေကျူးကြီးတွေအဲ့ဒါကြီးတွေပေါ့နော်အဲ့လိုတခါတဲ့အချင်းအဟုန်များစွာနဲ့အလင်းရဲ့အလင်းကြီးပါလောက်ရဲ့လဲနေပြီဆိုလို့ရှိရင်သူဘာဖြစ်သွားလဲဆိုတဲ့အခါကျတစ်ချိန်မှဒီကျေကြီးတွေပြတ်သုံးသွားတယ်ကျွန်တော်တို့နေကျဲတဲ့အစပေါင်းထောင်ပေါင်းများစွာကြီးရပါတယ်။အဲတိတ်တီးစာတိတ်များသွားတဲ့အချိန်မှာပါဖြစ်လဲဆိုတွင်းနဲ့ကြီးတွေပေါ်လာ။အဲဒီတွင်းနဲ့ကြီးတွေပေါ်လာတာရိုးရိုးမျက်လုံးနဲ့မမြင်ရဘူး။ရိုးရိုးအနုဟိုပါပေါ့နော်။အဝေးကြီးမှန်ပြောင်းနေလည်းမမြင်အောင်။သူကဘယ်လိုရောင်ကြီးမျိုးထုတ်လဲဆို X-ray ရောင်ကြီးရော Microwave ရောင်ကြီး။အဲ့ဒါအနေနဲ့တိုင်းကြတဲ့စက်တင်နဲ့သူတော့အရှင်း30လောက်တိုင်းပြီးတဲ့အခါကျတော့ဒီပေါ့နော်ဒီငကုံးတိုင်းရဲ့အလယ်မှာဒီအမျိုးကြီးတွေရှိနေပြီဆိုတဲ့ဟာကိုသူတို့သူတည်ဆန္ဒလုပ်တဲ့အတွက်ကိုသူတို့ပေးတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့အနန္တစัจ java လာထဲမှာရှိတဲ့ဒီငကွေတန်းလေးတဲ့ဒီငကွေတန်းရဲ့အရွယ်အစားဘလောက်ကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့နေစัจ java လာလင်းယူအထူလောက်ပဲရှိရဲဆိုပါဆိုကျွန်တော်ရဲ့နေစัจ java လာဒီငကွေတန်းကမိုင်1000ရှိနေတယ်။အဲ့လိုငကွေတန်းပေါ့ ပန်းပေါင်းထောင်ပေါင်းယောက်များစွာရှိတဲ့စက်ကြဝဠာကြီးအဲဆိုတော့စဉ်းစားကြည့်ဘယ်လောက်ကြီးတယ်လဲဆိုတာပေါ့နော်
ဆရာဒီတွင်းနဲ့ကြီးနဲ့ပတ်သက်ပြီးတော့ဘာလို့ဒီလောက်တော့မလဲသူတို့အများကြီးဟိုနိုဘယ်ဆုပေးပါဘာကြောင့်ဒီလောက်အရေးကြီးရပါလဲ
ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့ဒီတွင်းနဲ့ကြီးကိုလေးလာအတာတစ်ပိုင်းပေါ့နော်အဓိကအပါလဲဆိုလို့ရှိရင်ကျွန်တော်တို့လူသားတွေဘယ်လိုဖြစ်လာတယ်လဲဘယ်အချိန်ကလေးကနေပြီးတော့လူသားတွေအသက်ရှင်နေဇီဝတွေဖြစ်လာတယ်ဒီဇီဝတွေမဖြစ်ခင်မှာဒီတိမ်တိုက်ကြီးတွေနဲ့ဒီစက်ကြဝဠာကြီးတွေဘလို့ပေါ်လာတယ်လဲဒါသိချင်တာပေါ့အဲ့တော့အဲ့ဒီဟာကိုလေ့လာတဲ့အတွက်ကဘာကြီးဘယ်တော့ကစခဲ့လဲလူသားကြီးဘယ်တော့ကစခဲ့လဲဘလို့ဒီဒီစက်ကြဝဠာကြီးဘယ်တော့ကစခဲ့လဲဒီစက်ကြဝဠာကြီးမစခင်မှာရောအချိန်ဆိုတာရှိသလားနော် t = 0အချိန်စဖြစ်တဲ့အချိန်ကဘယ်တော့ကလဲနောက်တော့ဒီစက်ကြဝဠာကြီးစခဲ့တဲ့ဟာ Big Bang Theory ဆိုပါတယ်เนาะပောက်ကွဲမှုကြီးနဲ့ဖြစ်ခဲ့တယ်ဆိုတဲ့ Theory အဲ့ဒါတွေကသိခြင်းစိတ်ပေါ့เนาะလူရဲ့စူးစမ်းခြင်းစိတ်ဘာကြောင့်ဖြစ်လဲဆိုတဲ့ဟာကိုသိခြင်းတဲ့စိတ်ကနေပြီးတော့မှပြုတ်စော်ပြီးတော့မှဒါတွေကိုသူတေသနာလောက်တဲ့တို့ကျွန်တော်မြင်ပါတယ
်ဆိုတော့လူတွေရဲ့သူတေသနာလောက်ချာစိတ်ကိုပို့ပြီးတော့အာတန်ကိုလောက်ပေးတာပေါ့เนา
ะဟုတ်ပါတယ်အတိက
နာစာသိပ္ပံပညာရှင်ဒေါက်တာဘရူတာတင်ပါဒီကဘယ်လားနူဘောစုရသူ၃ဦးအတွက်ရွှေတစိတ်အပြင်အမေရိကန်ဒေါ်လာ1,000,000ကိုနူဘောစုချင်းနဲ့ရွှေတန်တဝန်အကယ်ဒမီကနေပေးအပ်ခဲ့ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်တဲ့သိပ္ပံဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ဆုံရအောင်ပါ။